CRPH 2016ကိုစားပြုကော်မတီရဲ့အရေးကြီးတဲ့အခန်းကဏ္ဍနဲ့ဂျာကာလာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီမိုကရေစီရင်ရည်တည်ချက်ကိုဗြိတိန်နိုင်ငံအာရှဒေသဆိုင်ရာဝန်ကြီးနီဂျယ်အဒမ်စ်ကကြိုဆိုလိုက်ကြောင်းဗုဒ္ဓဘုရားကထုတ်ပြန်တဲ့ရန်ကုန်ဗြိတိန်တန်ယုံရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဝန်ကြီးအဒမ်စ်ဟာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာနဲ့အွန်လိုင်းကနေဆွေးနွေးခဲ့ကြောင်းလည်းညင်ညာချက်မှာဖော်ပြထားပါတယ်။NUG အစိုးရမှမတူကွဲပြားတဲ့တိုင်းနာပေါင်းစုံပါဝင်နေတဲ့အချက်ကိုလည်းအားရမိကြောင်းဝင်းကြီးအဒမ်စ်ကဒေါက်တာဆဆာနဲ့ဆွေးနွေးရမှာပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။ဒီတိအစိုးရကနေလက်ရှိမြန်မာစစ်ကောင်းဆောင်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူထားတဲ့ကိစ္စကိုဝင်းကြီးအဒမ်စ်ကအွန်လိုင်းဆွေးနွေးပွဲမှာထုတ်ဖော်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ရာဇဝတ်ကျူးလွန်မှုအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေမှာဒီတိန်ဆိုးရကထောက်ခံကူညီပေးနေတယ်လို့လည်းပြောကြားခဲ့ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆီယာနာတိုင်းမှုကိုစတင်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖိနှိပ်နေတဲ့ကြားကငြိမ်းချမ်းစွာဆန္ဒပြနေတဲ့မြန်မာပြည်သူတွေရဲ့ရဲစွမ်းတက်တိကိုဝင်းကြီးအဒမ်စ်ကဂုဏ်ပြုချီးကျူးခဲ့ကြောင်းလည်းဒီတိန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။